ကာဇာစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အဆင့်30ပါတဲ့အပြည့်အဝအဆိုပြုချက်အသစ်တွေတွန်းအားပေးနိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်လက်ထောက်တွေဟာရှေ့လေပိုင်းကိုရောက်နေပါတယ်။ဒီအဆိုပြုချက်အသစ်ဟာအစ္စရေးစစ်ဝင်ကြီးအဖွဲ့ရဲ့အပြည့်အဝကလန့်ချက်အသစ်ဖြစ်အမေရိကန်သမ္မတဘိုင်ဒန်ကအရင်တစ်ပတ်ကကြေညာခဲ့တာပါ။ဒီအဆိုပြုချက်အသစ်အကောင့်ထဲပို့နိုင်မှုအတွက် CIA Director Bill Burns ဟာကာဇာစစ်ပွဲမှာအမေရိကန်အစ်ချစ်နိုင်ငံတွေနဲ့အတူအဓိကဆွေးနွေးညှိနှိုင်းပေးနေတဲ့အခမ်းအနားမှာပါဝင်တဲ့ကာတာနိုင်ငံမြို့တော်ဒိုဟာကိုအင်္ဂါနေ့ကလေးကရောက်ရှိနေပါတယ်။ဒါပြင်ဘိုင်ဒန်ရဲ့အရှိလေပိုင်းထိတ်တန့်အကြံပေး Brett McCarthy ကလည်းဗိုလ်ဒုံးနစ်ကကိုင်ရိုမြို့တော်ကိုရောက်ရှိနေတယ်လို့အုပ်ချုပ်ရေးအရာရှိတွေက VOA ကိုအတည်ပြုပါတယ်။သူတို့ကကာတာနဲ့အစ်ချစ်နိုင်ငံတွေကဆက်ဆက်ညှိနှိုင်းမှုတွေကတဆင့်ဟာမတ်စ်အဖွဲ့ကိုသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးဘိုင်ဒန်ရဲ့သတင်းစကားတွေကိုပေးပို့ဖို့မျှော်လင့်ရပါတယ်။အစ္စရေးရဲ့ကလန့်ချက်အသစ်လို့အမေရိကန်ကပြောတဲ့အဆိုပြုချက်ထဲမှာတိုက်ပွဲတွေကိုကနဦးကာလသတင်း6ပတ်ကြာခိတရနာထားမဲ့အာမခံချက်ပါဝင်တယ်လို့အစ္စရေးအကျဉ်းဆောင်တွေမှာထိမ့်သိမ်းခံထားရတဲ့ပါလက်စတိုင်းတွေနဲ့ဟာမတ်စ်ဖွဲ့ကဖမ်းထားတဲ့တရားခံတွေလဲလှယ်ရေးအစီအစဉ်တွေပေါင်းပါတယ်အခုလောလောဆယ်အထိတော့တစ်ဖက်စလုံးကသဘောတူညီချက်ရယူနိုင်မဲ့အခြေအနေရှိသေးပါဘူးခင်ဗျာ